မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကမ္ဘာကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာလက်ရှိအဆိုးရွားအသစ်လက်ထက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရည်တည်ချက်နောက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးအခြေအနေကိုသုံးသပ်ဆွေးနွေးမှာပါဘာကြောင့်လဲဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါ်စန်းစုကြာဆိုရှင်ဒီကုလသမဂ္ဂထူးထူးညီလာခံမှာအခုလာမယ့်ဗုဒ္ဓဟူးနေ့စက်တင်ဘာလ27ရက်နေ့မှာမိကုံပြောကြမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီအမျိုးသားပြည်နယ်တင့်မြင့်ရေးနဲ့လူခွင့်အခြေအနေတိုးတက်ဖို့အတွက်ကုလသမဂ္ဂအနေနဲ့ကနှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာတာပါဒါကြောင့်မလို့ကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေကအခုချိန်မှာတကယ်ပဲအရာရောက်လာပြီလားနောက်ဒေါ်စန်းစုကြည်ရဲ့လက်ထက်ဒီကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိမလဲဒါတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်သိန်းနီဦးပါမတ်သိန်းနီဦးကဆိုလို့ရှိ free thinker ဖြစ်ပါတယ် CSU foreign အဖွဲ့ဝင်တူဖြစ်ပါတယ်နောက်တူကတော့ကိုဘူကြီးဖြစ်ပါတယ်ကိုဘူကြီးကတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအတွင်းမြန်မာနိုင်ငံရဲ့တွဲဘက်တွင်းမှုဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်သိန်းနီဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်သိန်းနီဦးကြားပါလား
ဟုတ်ကဲ့ရှင်မရှိကြပါ
ဘူးဟုတ်ကဲ့ခုနကပြောလို့ပါအခုဒေါ်စန်းစုကြည်ကလာမယ့်ဗုဒ္ဓဦးနေ့မှာကုလသမဂ္ဂမှာမိကွန်းပြောကြားမှာဖြစ်ပါတယ်ကုလသမဂ္ဂပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တလျှောက်လုံးမှာမျိုးသားပြည်နယ်တင့်မြင့်ရေးနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်စူးစမ်းတိုက်တွန်းခဲ့တာတွေဆောင်ရွက်ခဲ့တာတွေရှိပါတယ်ဆုံးဖြတ်ချက်ချခဲ့တာတွေရှိပါတယ်ခင်ဗျာအဲ့တော့အခုအစိုးရသစ်ကာလမှာအစိုးရသစ်လက်ထက်မှာကုလသမဂ္ဂရဲ့အနေအထားကအရင်အစိုးရနဲ့မတူပြောင်းလဲလာပြီလားအရင်သဘောထားတိုင်းမဲ့လားဘလို့များသုံးသပ်မိပါလဲမတ်တင်နေဦ
းဟုတ်ကဲ့ရှင်မတို့ဒီဟိုကုလသမဂ္ဂအနေနဲ့ကတော့ပေါ့နော်သူကဒီဟိုချိန်လုံးကလူခွင့်ရေးပြေဝါဖို့မြင့်တင်နေကိစ္စတွေကိုဆောင်ရွက်ခဲ့ပါတယ်ဒီတစ်ခုဒီနေချင်းကိစ္စဆိုင်ရာတွေ impurity ကိစ္စဆိုင်ရာတွေမှာဆိုလည်းသူတို့ဟိုတော်တော်လေးညှိပေးခဲ့ပါတယ်ဒါပေမဲ့အစိုးရအဖြစ်ကြောင်းလဲအချိန်မှာတော့သူတို့ကလည်းအစိုးရဖြစ်တဲ့ဟိုမျှော်မှန်းချက်ကြီးပုံရတယ်ရှိပြီးတော့အစိုးရဖြစ်ကိုဘာများလုပ်မလဲစောင့်ကြည့်ပေးရဲဆိုပြီးတော့မှဟိုအရင်အစိုးရလောက်ဒီလောက်ပေါ့နော်ဟိုတတိယဝင်ဝင်တတိပေးတာတွေဟိုစောင့်ကြည့်ကြည့်ရှုပေးတာတို့ပေါ့နော်ဟိုဘာလို့ဟိုနည်းနည်းဖြေလျှော့ပေးထားတဲ့သူကအကမြင်မိပါတယ်ဒါနဲ့ကျွန်တော်ရက်ဖက်စီယက်ဆိုဖဲရီထဲမှာလည်းဟိုဆွေးနွေးဖြစ်တာလေးတွေရှိပါတယ်အခုဒီမြန်မာနိုင်ငံရဲ့အကြောင်းလေးဟာဟိုတကယ်ကို transition ကာလကိုရောက်နေတယ်ဒီချိန်မှာအကုန်လုံးကအဆန်းရှိတဲ့ပြလို့ဆံကံကြောင်းဒီတရားမျှတမှုတွေကိုကြားလို့အကောင်းဆုံးအချိန်ကာလပေါ့နော်။ဒါကတော့မိကကအချိန်လုံးသူဟိုနမူနာဆန်းနမူနာပြခဲ့တဲ့ guideline တွေ principle တွေကို25မိနစ်လုံးသူတိစောက်ခဲ့တဲ့အရေးချင်းတွေကိုဒီချိန်မှာဟိုတိတိယောက်ယောက်သာအသုံးချပြီးဆိုရင်ကျမတို့မြန်မာနိုင်ငံရဲ့ကြောင်းလေးချင်းဟာအင်ဂျင်ကိုကောင်းသွားမယ်လို့ကျမတို့ကလည်းမျှော်လင့်နေကြတာပေါ့နော်။အထူးသဖြင့်ဒီလိုရင်းနှီးမြှုပ်ရှင်ကာလတစ်လျှောက်မှာဟိုစစ်မဲ့ဖြစ်သွားတဲ့ဒေသတွေမှာဟိုအရဖက်အဖွဲ့အစည်းတွေနဲ့ဒီလူလူအပေါ်မှာရှိခဲ့တဲ့အကြမ်းဖက်မှုကိစ္စတွေပေါ့နော်စစ်တပ်ထက်ကအကြမ်းဖက်တဲ့ကိစ္စတွေဒါတွေကိုလူ့ပြည်ဆိုင်ဒီကနေ့ရင်းနှီးမြှုပ်ရှင်မှာဖြစ်ပြီးဆွေးနွေးဖို့လို့ဆိုတာအင်တာနက်အကြီးကြီးနေပါတယ်။ဒီ implementation ကို justice ကိုပြန်ရဖို့လို့ရှင်းအဖြစ်လေကျမတို့တဦးနဲ့တဦးတိုင်းသားတွေကြားမှာရှိခဲ့တဲ့အဖြစ်အပျက်ဝဲမှားမှုတွေမယုံကြည်မှုတွေကိုပြန်တိစောက်နေမှာဖြစ်ပါတယ
်။
ဒါကြောင့်ဒီချိန်မှာတော့စာလုပ်တာကိုအရင်မျှော်လင့်နေပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာပံ့ပိုးမှုကိုစနစ်တကျကျမတို့လိုအပ်နေပါတယ်ရှင်။
ဟုတ်ကဲ့ခုနကမတ်သိန်းနီဦးပြောသွားတဲ့ဆီမှာ impunity issue ပါဒီအရင်တော့ကလူခွင့်ရေးချိုးဖောက်ခဲ့တဲ့လူတွေကတာဝန်ရှိတဲ့လူတွေကင်းလွတ်ခွင့်ရနေတဲ့အခြေအနေပေါ့။ကုလသမဂ္ဂတစ်လျှောက်လုံးတိုက်တွန်းတာပါ။ဒါပေမဲ့လက်ရှိအစိုးရမှာရောဒီ policy ရှိရလားဗျ။မြင်ရတော့
အခုကြည့်တော့ဟိုတိတိကျကျမမြင်ရသေးဘူးရှင်။ဟိုမမြင်ရသေးတဲ့အချိန်ကိုဟိုနိုင်ငံတော်တိုင်းနိုင်ငံရဲ့မိန့်ခွန်းအရာရောပေါ့နော်။ဟိုသမရမိန့်ခွန်းကြီးအရာဒီကုလသမဂ္ဂမှာစီးပွားရေးဟိုသူတို့အပြင်မှာပြောတဲ့ဟာတွေအရာဟိုကျွန်တော်တို့ကစောင့်ကြည့်ပြီးကောင်းစစ်ဆေးရရင်တော့ဟိုနောက်တော့မပြောင်းရင်းတို့ဟိုစစ်တပ်ကိုဟို EC ပေါ့နော်ပတ်တောင်တက်တာရှိနေလို့ဟိုစီးပွားရေးတိုးတက်မှာစစ်တပ်ကိုဆွေးဆောင်နေနေဆရာမျိုးတို့ဆိုတာတွေကအရင်ကဟိုပြောပြောင်းတဲ့သဘောလားကိုတအားပြနေပါရဲ့ဟိုကျွန်မတမက်ကြပြီးတော့ဖြည့်ဆင်းနေဆိုရင်တကူတိတ်ကြီးကျွန်တော်တို့မကြည့်ရဘူးရှိ
ပါတော့အဲ့
ဒါကြောင့်ကျွန်တော်တို့ရင်ပြီးဖြည့်မိနေပါတယ
်ဟုတ်ကဲ့မတ်သိန်းနီဦးလေးလိုက်ပေါ်မှာခဏနေပြပါခင်ဗျာကျွန်တော်ကုဘူကြီးကိုဖိတ်ခေါ်ကြပါလေကုဘူကြီးကြားပါလားခင်ဗျာဟယ်လိုကုဘူကြီးကြားပါလား
ပါလေ
အကူကြီးဟုတ်ကဲ့အခုနောက်ကတော့မတ်တင်ယူဆွေးနွေးထားတဲ့ချက်ပေါ့ကျွန်တော်မေးချင်တာတစ်ခုကဒေါန်ဆန်းစုကြည်အခုအနောက်နိုင်ငံတွေအမေရိကန်ရောဥရောပရောခီးထွက်ပါတယ်အခုဆိုရင်ကုလသမဂ္ဂရောက်နေပါပြီအဲ့တော့သူထွက်သွားတဲ့ချိန်လုံးမှာသူအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာ အမေရိကန်ကလည်းအခုစဆန်ရှင်တွေအလုံးတော်များများရုပ်သိမ်းမှုပြင်းနေပါပြီ။နောက်တစ်ဖက်ကဥရောပဆိုလည်းသူတို့ဘက်ကပို့ပြီးတော့ယင်းနီးနီးစပ်ဆက်ဆံမှုတွေပြင်းနေပါပြီ။အဲ့တော့ဆိုလော်ကတစ်ချိန်တုန်းကမြန်မာဆူရောက်ကိုမြန်မာနိုင်ငံကိုသူတို့ PR ဇုံတရားပေးမှုတွေကရှော့ချလိုက်တဲ့ပုံစံဖြစ်သွားတယ်။ကုလသမဂ္ဂဘက်မှာကောအလားတူမြန်မာနိုင်ငံနဲ့ပတ်သက်လို့အရင်တော့ရှိနေတဲ့ PR တွေညော့သွားမလားအခုအနေထားဘယ်လိုသုံးသပ်မိပါလဲ
။ကုလသမဂ္ဂဆိုတာကဒီနိုင်ငံတကာရဲ့ခေါင်းဆောင်တွေပူးပေါင်းပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါလေ။ဒါတို့ကျွန်တော်တို့ဒီပြည်ပသက်မြင်ရမယ်။တကူကအရင်တော့ကုလသမဂ္ဂမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ PR တွေပေးဖို့လှုပ်ဆောင်နေတယ်ဆိုတော့ကလည်းဥပမာဥရောပသမဂ္ဂပေါ့။ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုအကြမ်းရေးနေရှိတယ်။အကြမ်းရေးပြီးတဲ့အခါမှာအမေရိကန်အစိုးရနဲ့ညှိတယ်။ညှိပြီးတဲ့အခါမှာအမေရိကန်အစိုးရလည်းသဘောတူပြီးဆိုလို့ရှိရင်တခြားဒီနိုင်ငံတွေနဲ့ဆက်ပြီးတော့ညှိရပါတယ်။နောက်ပြီးဆုံးအချိန်ကတော့မြန်မာနိုင်ငံမြန်မာအစိုးရနဲ့ညှိရတဲ့အခြေအနေမျိုးတွေရှိပါတယ်။ကတော့ဒီကုလသမဂ္ဂမှာလုံလုံလုံဖြစ်ပါတော့ဆိုတော့အခုတော့ကျွန်တော်တို့ကြားထားသမျှကတော့ဥရောပသမဂ္ဂကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချလိုက်ရှိတဲ့တတိယကော်မတီပေါ့အဲ့တတိယကော်မတီကမြန်မာနိုင်ငံလူ့ခွင့်ရေးခြေအနေနဲ့ပတ်သက်ပြီးတော့တိုးတက်လာတဲ့အရေးအယံတွေတွေ့နေတဲ့အတွေ့သူကဒီမြစ်ကိုမတင်တော့ဘူးဆိုပြီးတော့သူတို့ကပြောထုတ်ပြောလာတာရှိပါတယ်ရှိတဲ့အတွက်ဟိုကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖိအားပေးမှုတွေကရော့ချသွားမယ်လို့တော့ကျွန်တော်တို့အကြမ်းဖြတ်မှန်းလို့ရပါတယ်ဒါပေမဲ့ဒီအမေရိကန်အစိုးရရဲ့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သဘောထားကိုဘယ်လိုရှိမလဲဆိုပြီးမေးကြည့်တဲ့အခါမှာတော့သူတို့ကတော့ဆွေးနွေးနေတော့မယ်ဆိုပြီးကျွန်တော်တို့တော့ကြားထားတာရှိပါတယ်။ဒါပေမဲ့တေချာတာကတော့တကယ်တတိယကော်မတီမှာတင်သွင်းမဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုဥရောပသမဂ္ဂကမတင်တော့ဘူးဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကကျွန်တော်တို့ကမချတော့မယ့်အနေအထားမျိုးတော့ရှိတယ်လို့ကျွန်တော်တို့ကမန်းလို့ရပါတယ
်။ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook မှာတော်ရှင်တူမှတ်ချက်ရေးပါတယ်နီဆိုရတော်ရှင်မှာသူကတော့အဲ့မှာရေးထားလေကျွန်တော်အခုဖတ်ပြအောင်မယ်နှစ်စဉ်ကျင်းပတဲ့ကုလသမဂ္ဂထူထောင်ညီလာခံကော်မတီစည်းဝေးတွေမှာတဲ့ EU ဥရောပသမဂ္ဂကဥဆောင်ပြီးတော့မြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုတင်သွင်းဆွေးနွေးလေးရှိပါတယ်အခုနေ့မြန်မာနိုင်ငံပေါ်မှာဆုံးဖြတ်ချက်တွေဆက်မချနိုင်ရင်တော့မြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်အောင်ကြိုးပမ်းအားထုတ်မှုတွေကိုအားလျော့စေလိမ့်မယ်လို့ဥရောပမြန်မာကွန်ရက်ကဝေဖန်ထောက်ပြပါတယ်ဆိုပြီးတော့သတင်းကိုသူပြန်ရေးထားတာထင်ပါတယ်သူကရေးထားထားပါတယ်အဲ့တော့အဲ့ဒါနဲ့တဆက်တည်းကျွန်တော်ကုဘူကြီးကိုမေးလိုက်ချင်ပါတယ်ခုနသူရေးထားသလိုပဲအဲ့လိုမျိုးမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂဆုံးဖြတ်ချက်တွေဆက်ပြီးတော့မချနိုင်ဘူးဆိုရင်မြန်မာနိုင်ငံလူခွင့်ရေးခြေနေတွေကတိုးတက်ဖို့ကြိုးပမ်းအားထုတ်မှုတွေအားလျော့စေလိမ့်မယ်လို့ဝေဖန်မှုအဲ့ဒါမှန်ပါသလား
ဟုတ်နှစ်ခုတော့ရှိတာပေါ့ဒီကျွန်တော်တို့အရင်တုန်းကမြန်မာနိုင်ငံအတွင်းမှာဘာမှမလုပ်နိုင်တဲ့အချိန်မှာကျွန်တော်တို့ကနိုင်ငံတကာ PR တွေကိုပို့ပြီးတော့ဟိုအားကိုးရတယ်ပို့ပြီးတော့အဲ့ပုံမှာမူတည်ပြီးတော့လုပ်ရတာရှိတယ်အခုချိန်ကတော့ဒီနိုင်ငံတော်အတိုင်းပင်ပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကိုရင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုမချဖို့လို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆန့်ရှင်းတွေကိုရုပ်သိမ်းပေးဖို့ဆိုပြီးတိုးဆိုနေတဲ့အခါမှာနိုင်ငံတကာကတော့ဒေါက်တာဆန်းစုကြည်ရဲ့စကားကိုနားထောင်တာဖြစ်ပါတယ်။ဒါပေမဲ့ဒီနေ့ထဲမှာမြန်မာနိုင်ငံထဲမှာဖြစ်နေတဲ့လူပွင့်ချုပ်ပေါင်းမှုတွေကယနေ့အချိန်ကြီးကတော်တော်ဆူဆူပွားပွားဖြစ်နေသေးပါ။ဆိုတော့အဲ့ဒီအခါကျတော့ဒီနိုင်ငံတော်ရဲ့အထက်မြန်မာပုဂ္ဂိုလ်ပေါ်မှာတော့ပို့ပြီးတော့လုံးဝတာဝန်ရှိသွားတယ်လို့ကျွန်တော်တို့ထင်ပါတယ်။ဆိုတော့အခုဆိုတဲ့အခါကျတော့မြန်မာနိုင်ငံအတွင်းထဲမှာပဲမြန်မာနိုင်ငံရဲ့ပြဿနာတွေကိုမြန်မာတွေအချင်းချင်းစုပြီးတော့ဖြေရှင်းနိုင်တယ်ဆိုရင်တော့ဒါအကောင်းဆုံးပါ။အရင်တော့ဖြေရှင်းနိုင်ခွင့်မရှိတဲ့အခါကျတော့ဒီနိုင်ငံတကာရဲ့အကူအညီတွေကိုကျွန်တော်တို့ယူနေရတာပါ။အခုလိုမျိုးနိုင်ငံတော်အတိုင်းပင်ခံရဲ့ဆုံးဖြတ်ချက်ကနိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေကိုမြန်မာတွေအချင်းချင်းစီစီကြတွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေတွေဖြစ်အောင်တော့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ကဖန်တီးပေးနိုင်မယ်ဆိုရင်တော့ဒါမြန်မာနိုင်ငံအတွက်ကုန်သိက္ခာတည်ဆည်ရတစ်ခုဖြစ်သလိုပြဿနာတွေကိုပုံပြီးပြေလည်စေနိုင်မဲ့နည်းလမ်းတွေဖြစ်ပါတယ်။အဲဒီအတွက်ကျွန်တော်တို့ကတော့ဒီအခြေအနေပေါ်မှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကဘလိုနည်းလမ်းတွေနဲ့ဆက်ပြီးအလုပ်လုပ်မလဲ။ကျွန်တော်တို့ကလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကခိုင်းစီလာတဲ့ကိစ္စတွေကိုကျွန်တော်တို့ကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ကျွန်တော်တို့စဉ်းစားနေပါတယ်။အဲဒီပူးပေါင်းဆောင်ရွက်ခြင်းအဖြစ်တော့တိုင်းပြည်ရဲ့ပြဿနာတွေကိုပုံပြီးပြေလည်စေဖို့လည်းပြေလည်စေမှာပါ
။ကျွန်တော်တစ်ဆက်တည်းကုဘိုကြီးကိုမေးချင်ပါတယ်။အခုဒေါ်ဆန်းစုကြည် NLD ဥဆောင်တဲ့အစိုးရတက်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွင့်အခြေအနေကအရင်ကာလတည်းဆိုင်ရင်တိုးတက်လာလားတက်နေလားနောက်ဆုတ်သွားလားဘလို့အနေထားမျိုးသုံးသပ်နိုင်ပါလဲ။
အခုတော့ကျွန်တော်မြန်မာနိုင်ငံမှာရာဇဝတ်မှုတွေကလည်းတိုးပေါ်လာတာရှိပါတယ်။အဲလိုပဲနိုင်ငံရေးအခြေအနေကတ္တနာတွေကလည်းဆက်ပြီးရှင်နေတော့ပဲပြည်တွင်းစစ်အချိန်ကလည်းဆက်ပြီးတော့တဖြည်းဖြည်းနဲ့တိုးတက်လာတိုးပေါ်လာတာရှိပါတယ်။ဒါမှမဟုတ်ဒီချင်းအားဖြင့်တော့ကျွန်တော်မြန်မာနိုင်ငံမှာလူ့ခွင့်ရေးခြေနေကတိုးတက်လာတာမျိုးတော့မရှိသေးဘူးလို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ
်။ဟုတ်ကဲ့မတ်သိနေဘူးအမြင်နဲ့သိချင်ပါတယ်ခင်ဗျာလူ့ခွင့်ရေးခြေနေကအစိုးရတက်လက်ထက်မှာဘယ်လိုများသုံးသပ်မိပါလဲ။ဟုတ်ကဲ
့ဟိုမတိုးတက်မှုဟိုလည်းမမြင်ရသေးပါဘူး။နောက်တစ်ခုကတိုးတက်ဖို့ ကျောင်းနိုင်ကြီးရှိပါတယ်စူးစမ်းလုံဆောင်နေပါတယ်ဆိုရဲဟိုအစိုးရရဲ့လုံဆောင်မှုကြီးပေါ့နော်ဒါအစိုးရလုံဆောင်မှုပေါ်မှာဟိုမျိုးလူချက်ပေါ့လူခွင့်ရရှိနေတော့တိုးတက်လာနိုင်ပါလားဒီဟာလေးကခွင့်ပြုဖြစ်နိုင်ပါလားဆိုရဲအရေးအမျိုးလေးကျမတို့မတွေ့ရသေးဘူးရှင်ပုံပုံလေးလေးပြောရရင်တော့လေအဲတချို့တော့အမှုကြီးမှာဆိုရင်ပုံမှာအခုအများစုဖြစ်လာတာကတက်ငံတကိမှုကြီးပေါ့နော်ကတဲ့လေမှုတွေအများစုဖြစ်လာတယ်။ဟိုနောက်ပြီးတော့တငယ်မတည်မှုအပြင်ကို domestic violence အများစုဖြစ်လာတယ်။ဒါကတနာချင်းမှာကိုဒီရဲတဲ့မှတ်တမ်းပေါ့နော်။ရဲ police case မှာဟိုတိုးတက်မှုတွေအားများလာတာကိုရဲဌာနတွေကပြောနေပါတယ်။ဒါပေမဲ့အဲ့ဒီဟာလည်းလိုအပ်တဲ့ဥပဒေဖြူကြီးပေါ့နော်။ဟိုလိုအပ်တဲ့အရေးယူဆောင်ရွက်ချင်းတို့ကိုဟိုတစ်စက္ကန့်လေးဟိုသူတော်မှာဒါကမှကိုမထက်သေးဘူးပေါ့နော်အဲ့လိုမျိုးနှုတ်တော်ကိုယ်စားလှယ်တွေကလည်းပဲဟိုတခြားသောအရေးကိစ္စတွေကိုလည်းစဉ်းစားနေတယ်သူတို့စဉ်းစားချက်တွေထဲမှာလူခွေရေးရှုထောင့်ကနေဖြည့်ရှင်းရနေရဲ့ဆိုတဲ့အချက်အဲ့ရှုထောင့်ကနေတင်ပြတာလေဆိုတဲ့အစိုးပြချက်တွေလည်းကျွန်တော်တို့တခြားမှမတွေ့ရသေးဘူးပေါ့နော်ဆိုတော့ဆိုရတဲ့ကတိကာလလှရှမ်းဟိုဒီလှဆောင်ချက်တွေမှာလူခွေရေးတိုးတက်အောင်ကြိုးပမ်းပါတယ်ဆိုတဲ့အာမခံချက်မျိုးကိုကျွန်တော်တို့မမြင်ရသေးဘူးရှင
်ဟုတ်ကဲ့ခင်ဗျ
ာမတ်တာကတော့တိုးဆိုးနေပါတယ်ရှင
်ဟုတ်ကဲ့မတ်တင်နီဦးရောကုဘူကြီးရောလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်သူကိုလှည့်ပေးခြင်းပါတယ်အရင်ဆုံးအကူမင်းမင်းမြန်မာနိုင်ငံကပါကူမင်းမင်းဆွေနွေးမင်းမြန်လို့ရပါပြီ
။ Okay ရှေ့ရလူတွေပြောသွားတာကိုတော့တော်တော်များများဆုံးသွားပါပြီ။ဒါပေမဲ့ဟိုပြောကျင်တာပေါ့နော်။အခုကဟိုဒေါ်စန်းစုဒီကိုလည်းကျွန်တော်တို့ကအခုချိန်မှာကြားကြားကြွားပြီးတော့ပြားပေးလို့မရဘူးလေဗျ။ဘာဖြစ်လို့တော့ဒီကနေသားကဟိုကျွန်တော်ကိုယ်ဝင်နေနေဟိုပါပေါ့နော်။ငယ်ငယ်လေးဟိုကျေးဇူးပြုရမယ်ဆိုကြဟိုတက်မတော်ဘက်ကလည်းဟိုလူလာလာပါအောင်မှလည်းဖြစ်မအောင်အဲ့ဒါအဓိကတော့တက်မတော်ကလူလာလာမပါလည်းဟိုဒေါ်စဲစုကြီးကဘယ်လောက်ကြီးပဲသူကလုပ်ပေးခြင်းနဲ့ဆိတ်ရှိခြင်းနဲ့အာမီတိုင်းရနေပြီးတော့ဟိုကန့်လန့်ဒီကန့်လန့်လို့ဒါကျွန်တော်ရှင်းရှင်းပြောတာပါနော်ဟိုကန့်လန့်ဒီကန့်လန့်လုပ်နေနေဆိုရင်ဒါသူ့မှာလုပ်ကတာဒီကန့်လန့်ပဲဖြစ်တာပေါ့နော်အဲ့အဲ့လိုမျိုးတော့ရှိတာပေါ့နော်အဲဟိုသူကကြီးပဲကောင်းအောင်လုပ်ပေးခြင်းခြင်းတွေနဲ့ဟိုကြီးတွေမှာကဘလို့မဟုတ်ဟိုဟိုဆိုတော့သူနှိမ့်နိုင်လို့မရဘူးပဲဟိုပါပဲဗျာဟိုခုသခိုင်ရေးသိမ်းပဲကြည့်တော့ဗျာဟိုဖြစ်နေကြတာဒီကောမန့်တွေမျိုးမျိုးပြေးနေကြတယ်ပေါ့နော်အဲ့ဒါကြီးကဘာလဲဆိုတော့တော်တော်ကကိုကိုကြီးပြောနေပေါ့ဟိုခေါင်းဆောင်ဘိုင်းကြီးထိတ်တိုက်ရင်ဆိုင်ဖြည့်ရှင်းရမယ့်ပြဿနာကြီးပေါ့နော်ဒါကျွန်တော်တို့အမြင်ကအဲ့လိုမြင်တာပေါ့ဘောနော်ဟိုခေါင်းဆောင်ဘိုင်းကြီးရင်ဆိုင်ဖြည့်ရှင်းမယ်နဲ့တော်တော်ပြောတယ်ဒီဘက်ကမှနိုင်ငံရေးပဲဗျာဟိုပုံမလေးဒီလိုဒါကလည်းဟိုဒီဒါကအိမ်မောင်ရှိတယ်ဗျာဒါဥပမာပေါ့နော်ဟိုတော့ဒီဒါပေးတာပုံနေတော့ဘာမှတိကျွန်တော်ကကျွန်တော်ကဘာလုပ်ပေးရမလဲကျွန်တော်ဘာသိရှင်းလဲတာပုံနေပြောရတယ်ကတော့ဒီလိုမပြောလဲတဘောတဘောဆက်ဆော်ရေးကြပုံနေနေတော့ချပြတော့မှန်တယ်သူ့ပင်နဲ့လေသူ့ပြောလို့ပေါ့နော်ဟိုကိုပြည်ရင်းအရေးခင်ရဟိုဒီပအကြောင်းအရာတွေရောစစ်ဖက်လာတယ်မျိုးကြီးဖြစ်တတ်တာပေါ့နော်အဲ့အဲ့အမျိုးကြီးပေါ့ဟုတ
်ကဲ့
ဒီပေးတူတာကကျွန်တော်တို့ဒီတက်မော်အကွာကြီးဘယ်လောက်ကြီးပဲကောင်းအောင်လုပ်ပေးနေပြီဒီမှာရှိနေတဲ့အာမီတိုင်းလေးရရှိတဲ့အဖွဲ့ကြီးတွေအားလုံးကသူ့ပေါ်လဲဝိုင်းဝန်းပြီးတော့ဟုတ်ပါပြီမှာဒီလေရုပ်ပေးလို့ရမယ်လို့ပြန်ပါတယ်နော်
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါဒီလိုင်းပေါ်မှာတော့ခဏနေပြီးပါအောင်ကျွန်တော်မတ်သိနေဦးကိုကိုမင်းမင်းဆွေးနွေးသွားတာနဲ့ချက်တင်ပတ်သက်လို့ပြန်မေးချင်ပါတယ်ခုနကကိုမင်းမင်းပြောသွားတာစစ်တပ်ကလိုက်ပါမှုမရှိတဲ့ခါကျတော့စစ်တပ်ကိုစီးအောင်နေတဲ့အချိန်ကာလသူနားလဲပေးဖို့ဆိုတဲ့အမြင်မတ်သိနေဦးရဲ့အမြင်ရောကိုမင်းမင်းဆွေးနွေးပေါ်မှာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ရှင်စစ်တပ်ကိုဟိုစစ်တပ်ကငဘိုးလေးကသူတို့ရဲ့ဟိုစစ်တပ်ကရတီချင်တဲ့စစ်တပ်ကစစ်တပ်စစ်လို့ရှိရေးဆိုတဲ့ဟိုကတခါမှမပြောင်းခဲ့ဘူးပြောင်းတယ်လို့လည်းသူတို့တခါမှအရေးအောင်လည်းမပြခဲ့ဘူးပေါ့နော်ဆိုတော့ဒါကိုတိတိကျကျနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနဲ့ဒီစစ်လို့ရနဲ့အတူတူတွဲပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်ထဲမှာလည်းအစိုးရဖက်လောက်တော့နေဆိုကြဲကဒါဒီကျူတီကြီးဖြစ်မှုရှိလာရတော့မြတ်ချက်ဖြစ်တယ်ဟိုထူးပြီးတော့မှဒီခွေဒီတက်နဲ့တော့ဟိုခွေဒီဟိုခွေနဲ့ကျော်ဆိုပြီးတော့လိုက်ရောဒီခလေးကိုမုံပေးချော်တယ်လို့မျိုးနဲ့ချော်ပြီးဆက်ဆောင်အမှန်လို့ဟုတ်ပါဘူး။ဒါဒီနိုင်ငံတော်ရဲ့စနစ်တစ်ခုကိုတည်ဆောက်တာဒီစနစ်တစ်ခြားနဲ့ဘူပေါ်မှာရပ်တည်ပြီးတော့ဆက်ဆောင်စည်းရုံးနဲ့ဥနိုင်နဲ့ဆောင်ရွက်ဖြစ်ရပါမယ်။ဟိုအစိုက်လိုက်ပြီးချော့ရမျိုးရဲ့လုပ်ဖြစ်အစိုးရစနစ်ဆိုရင်ဒါကျမတို့လူတွေနဲ့ခိုင်မာတဲ့ဒီမိုကရေစီဆိုတာစနစ်ကမှမဟုတ်ပါဘူး။ဒါကြောင့်မို့လို့စစ်အစိုးရကစစ်တပ်တွေနေနေဆိုရင်ဒီက85ရာခိုင်နှုန်းတော့အရက်ဖက်အစိုးရကနေပြီးတော့ ဒီ2017ဦးအောင်မှာကိုပဲစစ်ဆိုးရကမူမူလိုက်လာလိုက်ပါပြီးတော့တောင်းပန်လာနိုင်မှုကြီးကောင်းနန်းကောင်းတွေကိုဒီထင်ရမှာဖြစ်ပါတယ်အခုလိုမျိုးဆန်ရှင်တွေရှော့လိုက်တယ်စီးပွားရေးတိုးတက်လာခြင်းအဖြစ်စစ်ဆိုးရကလည်းစိတ်ငြိမ်ကောင်းမှာပေါ့သူတို့ကလည်းစီးရုံးလိုကောင်းမှာပေါ့စလားဒီဒါအခွင့်အလမ်းအဖြစ်နိုင်ငံတော်ကနေပြီးတော့စစ်တပ်ကိုလက်ပြေးနဲ့ယူလို့နေတယ်လို့ကိုဖြစ်နေပါလေရှိအဲ့ဒီစာပိုကောင်းနဲ့လွတ်တော်ရေးညီညာတွေနဲ့ခုနက900ကျောင်းသားစစ်ကနေနိုင်ငံရေးအားဖြင့်ဖိနစ်တာဒါတိုက်ပွဲဝင်နေပြီးဖိနစ်ပေးနေဆိုပြီးဒါကျွန်တော်တို့ကလည်းအရင်ကိုဟိုအားကိုးညောင်းလောမင်းနေပါရှင်ဟုတ်ကဲ့အခုဆိုတော့စစ်တပ်ကလုပ်တဲ့အမှုတွေပေါ်မှာဥပမာဟိုတလောကဟိုတက္ကသတစ်ဖက်ကနေပြီးတော့စစ်သားတစ်ဖက်ကနေပြီးတော့အရက်သား၄ယောက်ကိုတတ်လိုက်တဲ့အမှုကိုဖုံးထားတယ်နောက်ဆုံးပေါ်သွားတယ်ပေါ်ခဲ့ချိန်ကျတော့လူ၄ယောက်ကိုတတ်တာထောင်ငါးမိချလိုက်တယ်ဆိုတော့ဒါဒီဟိုတော်တော်ကိုမမြတ်တာနေတရားစီရင်ရေးကစံမှန်ကန်ကန်မလုပ်နိုင်ဘူးဆိုတာထောက်ပြနေတယ်
ဟုတ်ကဲ့ပါဟို
တရားစီရင်မှန်တယ်ရောအုပ်ချုပ်ရေးမှန်တယ်ရောဟိုဟိုစမင်းချညီနိုင်နိုင်နေနေမျိုးချင်းဒီမှာလေဆိုမှမြင်ပါလေ
ဟုတ်ကဲ့ပါမတင်နေဘူးကျေးဇူးပါခင်ဗျာကိုမင်းမင်းဘာပြန်ပြီးတော့မတင်နေဘူးဆွနီတော့ရဲ့အပေါ်မှာဒီဆုံးတရားဘာများပြန်ဆွနီမင်းမြန်လို့လာရှိပါလေ
ဟုတ်ကဲ့ဟိုမတင်ရင်ဆွနီတော့ကောင်းပါလေဒီပြောတာလေးရတာရတယ်အမှန်တရားတွေပဲလေဆိုတော့ပြောလို့ပေါ့ဟိုတက်ကရင်းရနေပြီးတော့လူလူလာလာလေးနဲ့ဝိုင်းဝင်းပြီးတော့အကွာကြီးကိုပြင်ပြီးပေးမယ်ဆိုရင်တော့ဗျာပို့ပြီးတော့ easy ဖြစ်တာပေါ့နော်ခုကဟိုအပြင်မှာတော့ကြုံပြနေတယ်ဗျာအတွင်းမှာအရင်ထဲမှာကဟိုငမကြိတ်ငူချထားတယ်လို့ဖြစ်နေတယ်ဆိုရင်တော့လောက်တာဟိုအဓိကတက်ပဲကွာတက်ကအဓိကမင်းပဲလေဗျာတခြားနေဟာတွေကတခြားဒီဟိုဒီလိုမှတက်တဲ့ဟာတွေကတိတ်ဝင်းမကြည့်တော့အဲ့တော့တက်ကလူလာလာလေးဒါဝိုင်းပေါ်ဆောင်ရွက်ပေးမယ်လူလာလေးပါမယ်ဆိုရင်ကျွန်တော်နိုင်ငံငင်းငယ်ဖို့ကလေလေလေးပါဗျာကျွန်တော်ကအဲ့လို
ဟုတ်ကဲ့ခုနကတမဲမတ်တိန်နီဦးပြောထားတဲ့ဆွေးနွေးရတဲ့ချက်ထဲမှာလဲတက်ကိုခုနလိုမျိုးမုတ်ပေးလို့စီယုံလာတဲ့ဆာလို့ရှိရင်တေချာဥပဒေကြားနာစီမင်းတကြနဲ့ကင်တွယ်တင့်နေဆိုတဲ့အမြင်လည်းရှိပါတယ်ကိုမင်းမင်းရဲ့အမြင်ရော
အဲ့အားလေဗျာဟိုမပြောမယ့်ဆိုသူတို့ကဗျာဟိုဒီမဖြစ်တာလို့ပါဗျာလက်ရှိဆိုကျွန်တော်တို့ဟိုဒီ election ကိုသူတို့ကဟိုမိုင်းနဲ့ဖြစ်သွားလို့ဒါသူတို့ဟိုလက်ပိုက်ကြည့်နေရတာဗျာဟိုသူတို့မှာအခုဒီရှင်ထဲမှာကျင်းမမကြည့်ရအဲ့လိုမျိုးတွေမဖြစ်သင့်တော့ဘူးပေါ့ဗျာ next generation တွေအများကြီးကြီးပင့်နေပေါ့ဗျာ
ဒ
ီချိန်မှာအားလုံးက harmony ဖြစ်ဖို့လိုနေပြီးစီးလုံးရှိဖို့လိုနေပြီးကျွန်တော်မြင်နေပေါ့နော်အချိန်အတိတ်မရလို့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးပါအာကျွန်တော်နောက်ထပ်တော့ရှင်အာဒီ line ပေါ်ကျသွားပါတယ်မအူအဲ့တော့နောက်တစ်ယောက်ကိုဘိုကြီးကိုပဲကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ခြင်းပါတယ်ကိုဘိုကြီးအဲကျွန်တော်တစ်ချက်ကုလသမဂ္ဂဘက်ကိုပြန်လှည့်ကြပါလေကုလသမဂ္ဂကမျိုးသားပြန်လည်သိမ့်မြိုင်ရေးနဲ့လူခွင့်အခြေအနေတိုးတက်လာဖို့ကိုဗျိုင်းတူတောက်လျှောက်လုံးမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သူတွန်းလာခဲ့တာပေါ့နော်အခုအခြေအနေမှာတော့မြန်မာနိုင်ငံဘက်ကခုနဆွေးနွေးနေကြလို့မျိုးသားပြန်လည်သိမ့်မြိုင်ရေးကိုပို့ပြီးတော့ဇောင်းပေးနေတယ်လို့ဖြစ်နေတယ်ဗျအဲ့တော့လူခွင့်အခြေအနေကစိုက်လိုက်မှရောက်နေပြီလားကိုဘူကြီးအပြင်သိကြပါလေဟိုလက်တလ
ောအနေထားရတော့ကျွန်တော်တို့ဒီနိုင်ငံတော်အစိုးရကိုယ်တိုင်ကလူခွင့်ရေးကိုသိပြီးတော့ဘေးသေးတာမျိုးကိုကျွန်တော်မတွေ့ရဘူးကြရဆင်ကုန်ကြပါလူခွင့်ရေးနဲ့အမျိုးသားပြည်နယ်တင်မဲ့ရေးဆိုတော့ချက်တူကြပါတယ်လူခွင့်ရေးချင်တွေထုတ်တက်မှုမရှိဘဲနဲ့အမျိုးသားပြည်နယ်တင်မဲ့ရေးပြင်းပြဖို့ဆိုတော့လည်းအတော်လေးကိုခက်ခဲတဲ့ကိစ္စပါဘာဖြစ်လို့လဲဆိုတော့တိုင်းသားတွေကိုဖြစ်တိုက်နေမယ်တိုင်းသားတွေကိုမတရားသဖြင့်လုပ်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းသားတွေရဲ့ယုံကြည်မှုတိုင်းသားတွေနဲ့ပြည်နယ်ပြည်ညံ့မှုဆိုတော့ကအတော်လေးခက်ခဲတဲ့ကိစ္စပါဆိုတော့အဲ့လိုမလုပ်ဘဲနဲ့ကျွန်တော်တို့ကပြည်ရင်းဒီစစ်ပြနေတဲ့အနေဆုံး ceasefire ပေါ့နော်ပြည်ထောင်စုရေးလေးလုပ်မယ်စကားထံကုန်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ပြည်နယ်ကပုံပြီးတည်လည်နိုင်မဲ့လမ်းကြောင်းကိုရောက်မယ်တို့ကလူ့ကိုယ်ရေးချိုးဖို့မှုတွေအကုန်လုံးကိုရက်တန်းကရက်ဖို့လိုပါတယ်အဲ့လိုရက်တန်းကရက်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းဒီနိုင်ငံတော်အစိုးရအနေနဲ့ကလက်မှတ်ထိုးဖို့လိုအပ်တာတွေရှိပါတယ်ဥပမာနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးလိုကိစ္စမျိုးဖြစ်စဉ်ညှိနှိုင်းမှုဆိုင်ရာကိုစတင်တဲ့စာချုပ်စာတမ်းတွေလိုမျိုးကိုလက်မှတ်ထိုးမယ်ဆိုလို့ရှိရင်အစိုးရအနေနဲ့နိုင်ငံတကာကိုလည်းဒီလူ့ခွင့်ရေးအခြေအနေတွေတိုးတက်ဖို့အတွက်အလေးပေးပြီးတော့ဆောင်ရွက်နေတဲ့ဆိုတဲ့သဘောမျိုးတက်တက်ရရောက်တယ်လို့မြန်မာနိုင်ငံထဲမှာလည်းဒီအစိုးရနဲ့တံခိုးမှုစစ်တပ်နဲ့အစိုးရနဲ့ဂျာရဲကဆက်ဆံမှုတွေမှာလည်းဒါတွေကပုံပြီးအထောက်အကူဖြစ်နိုင်တဲ့အလားအလာတွေရှိပါတယ်။ဆိုဒီလိုလူမျိုးကိုအစိုးရကလုံဆောင်ဖို့တော့လိုပါတယ်။အဲ့လိုမလုံဆောင်ဘဲနဲ့လူ့ခွင့်ရေးအခြေအနေတွေကိုတိုးတက်အောင်လုပ်မယ်လို့မပြတ်အပ်ဘဲနဲ့တော့ကျွန်တော်တို့ကလူ့ခွင့်ရေးအခြေအနေတွေကလည်းဆိုးရွားနေတဲ့အခါကျတော့ဒီအစိုးရကလူ့ခွင့်ရေးအခြေအနေတွေကိုလေးထားပါတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့လည်းပြောဖို့အရန်ခက်ခဲပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တရရှိတူလေးတိုင်းကိုပြန်ရောက်လာပါပြီမအူကြပါလားထိုင်းနိုင်ငံကမအူဆွနေလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ်ကုပူကြီးရှိပါတယ်မတ်တိန်နေဦးရှိပါတယ
်ဟုတ်ကဲ့အခုလိုမျိုးပေါ့နော်ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံပေါ်မှာပေါ့နော်အဲ့လိုဖိအားပေးမှုတွေကြောကြမလားမလားဆိုတဲ့အခါမှာမြန်မာနိုင်ငံနေနဲ့ဆိုရင် အခုသူတို့ပြောတဲ့ရွှေပြောင်းလို့ရွှေပြောင်းရွှေပြောင်းချေချနိုင်နေခံကြီးများရဲ့လို့ဟိုတက်တက်မမတ်မရှိဘဲနဲ့ပေါ့နော်ဝင်ရောက်လာတဲ့ရခိုင်ပြည်မှာဖြစ်တဲ့ဒီဘင်္ဂါလီမျိုးတွေအတွက်ကိုဆိုရင်ဒီမှာအစိုးရအနေနဲ့ကစိန်ခေါ်ချက်တရက်လို့လည်းဖြစ်နေပါတယ်အဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်မစိတ်ထဲမှာထင်တာတော့ဒီဘင်္ဂါလီရွှေပြောင်းတွေပေါ်မှာပေါ့နော်ဒီမှာအစိုးရအနေနဲ့ပေါ့နော်ဟိုဗလဲလူသားချင်းစာနာပြီးတော့တရားမျှတရေးနောက်ပြီးတော့နေနေမိခံဒေတာမှာရှိတဲ့ရခိုင်နေနဲ့တနည်းတစ်ခါမဖြစ်နေဘူးလို့လေဟိုစက်မှတ်တိုင်တွေရမှာလည်းဖြစ်တယ်ဒီအတွက်ဆိုရင်ကျမတို့မြန်မာပြည်မှာပေါ့နော်ဟိုလူခွင့်ရေးတွေအပြေးအဝါရှိနေပြီလားဆိုပြီးတော့ကုလသမဂ္ဂထောက်ထားလာမယ့်ကိစ္စတွေမှာဆိုလို့ရှိရင်တကယ်ဆိုရင်ဒါမျိုးဟိုအကောင့်ထဲပြဖို့ဟိုခွဲခြားဆက်ဆံတာမရှိဘူးဆိုတာဒီမှာအဆုံးရအနေနဲ့ပေါ့နော်ဒီမှာဆိုရအနေနဲ့ဟိုဖက်မလိုက်တဲ့အနေအထားမျိုးရှိတယ်ဆိုတာကိုအရင်ဖြည်းဖြည်းပြသမှုနဲ့လိုအပ်နေပါတယ်စိန်ခေါ်ချက်တွေရှိနေတယ်လို့လည်းဒီမှာ
ဟုတ်ကဲ့မမအူကျေးဇူးပါခင်ဗျာမအူပြောသွားတဲ့ထဲကတော့မူဟိုဟာသဘောရအမြင်တွေပေါ့ကျွန်တော်ကုဘူကြီးကိုနောက်ဆုံးကျွန်တော်မေးခွန်းမေးချင်ပါတယ်အခုဒေါန်ဆန်းစုကြည်ကအခုဗိုလ်တုံးနေဆိုလို့ရှိရင်အာကုလသမဂ္ဂထူထူညီလာခံမှာသူတို့သုံးနှုံးရဆိုရင်စုရတင်ဝန်သုံးနှုံးဆိုမူဟာဆိုင်ရာမေးခွန်းတရားကိုသူတို့ပြောမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့အခုဒီမေးခွန်းပြောတာကနောက်ကုလသမဂ္ဂမှာဒေါန်ဆန်းစုကြည်ဆက်တွေ့ဆောင်ရွက်သွားတာနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်စရာတွေရှိမလဲကုဘူကြီး10မိနစ်လောက်ချိန်ရပါတယ်
အဲ့တော့ဟိုကျေတလုံးကတော့ကျွန်တော်တို့မူဝါဒဆိုင်ရာတွေပဲသုံးမှာဖြစ်တဲ့အတွက်လက်ပြည်သူတွေအတွက်ကတော့အကျိုးအများကြီးကျွန်တော်တို့မျှော်လင့်လို့မရပါဘူးဒီပုံမှာကျွန်တော်တို့ဆောင်ကြည့်ရမယ့်အနေအထားတွေပဲရှိပါတယ်ဆိုတော့ဒါပေမဲ့တရားတော်ကဒီကုလသမဂ္ဂလို့အစည်းအဝေးမျိုးမှာမြန်မာနိုင်ငံရဲ့အတိုင်းအတန်ကိုမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်းအတန်စကားပြောခွင့်ရတာကတော့ကျွန်တော်မြန်မာပြည်သူပြည်သားတွေအကုန်လုံးဂုဏ်ယူရမယ့်ကိစ္စပါဒါပေမဲ့အဲ့မှာကြိုးနေတဲ့မူဝါဒတွေအတိုင်းကျွန်တော်တို့မြန်မာပြည်ထဲမှာပြန်ပြီးတော့အကောင့်တွေ follow ရမရဆိုတာကတော့ကျွန်တော်တို့အတိုင်းအတန်အော်တော့သတိပုံမှာပဲကျွန်တော်တို့ပို့ပြီးမူတည်သွားမှာပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလေးစီစဉ်အခုချိန်လဲစစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့မတ်သိန်ညီဦးရောကုဘူကြီးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ထူထူညီလာခံမှာတော့ဒေါန်ဆန်းစုကြည်ကမတည့်ပြန်ဗိုလ်တုံးနေ့အဲကျွန်တော်တို့မြန်မာစံချိန်ဆိုညပိုင်းမှာမိကွန်းစတင်ပြောမှာဖြစ်ပါတယ်ခင်ဗျာကျွန်တော်အခုပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်ရောပြည်နယ်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်ရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလေးစီစဉ်ဒီမှာပဲရနာခွင့်ပေးပါ